နှစ်ဆတရာစုမှလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကို RF ရဲ့နှစ်ဆတဲ့အာမန်စီစဉ်ကနေတင်ဆက်ပေးနေပါတယ်ကျွန်တော်ဆောဖို့ခွာပ
ါပြည်သူတွေပါလို့လည်းမပြောလို့ဆိုရင်တော့ဘယ်ကြီးကအောင်မြင်ခဲ့တာဖြစ်တယ်ပြည်သူမပါတဲ့ဘယ်မှာမဆိုတော့ဘယ်လိုကိစ္စမျိုးမဆိုအောင်မြင်မှုကအင်တာနက်ကခဲ့တာလို့
အရင်ကကျွန်တော်အမြင်ပြောရရင်ကျွန်တော်ဝန်ခံတာပါဝန်ခံတာဒီလက်နက်ကင်ဒေါ်လာရေးကိုဒါမယုံကြည်ခဲ့ဘူးပေါ့နော်လက်နက်ကင်ဒေါ်လာရေးကိုမယုံကြည်ခဲ့ဘူးဒါနာမည်အခုကျွန်တော်တို့ဒီကျွန်တော်တို့ခေတ်မှာကြုံရတာဖျက်တမ်းရတဲ့အခြေအနေကြီးလိုက်ကျွန်တော်တို့မကင်လို့ကိုမရတဲ့အခြေအနေဖြစ်နေတာပေါ့နော
်ကိုအောင်ဟိမင်းဟာကချင်ပြည်နယ်ဖားကန့်နယ်ပကရေးမစေးကြောက်သူဗမာပြည်အတွက်အလုလုံမယ်ဆိုပြီးတော့ဒီ2020ပြည်နှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တယောက်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေဝင်ရောက်ရှင်ပြိုင်တဲ့တနိုင်ငံလုံးမှာအသက်အငယ်ဆုံးပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြီးတော့အသက်25နှစ်ပဲရှိပါသေးတယ်။နိုင်ငံလောကထဲမှာဝင်ခင်တုန်းကတော့သူဟာကြောက်သူတမဘဝနဲ့နှစ်နှစ်အလုလုခဲ့ပါတယ်။အဲ့ဒီအပြင်သူဟာဖားကန့်အခြေဆိုင်သတင်းတောက်တယောက်လည်းဖြစ်ပါတယ
်။ကျွန်တော်နေတဲ့ဖားကန့်ပေါ့ဗျာ။ဘကမဲဆန္ဒနယ်ကဒီတရားစာတထွက်တဲ့နယ်မြေဖြစ်တဲ့ကြောက်စိမ့်ပေါ့နော်ဆိုတော့ကြောက်စိမ့်ကနိုင်ငံတော်အတွက်အခွန်ရတင်တလို့ဒါမရဘူးပေါ့နော်မရပဲနဲ့ဒါအဆုံးမှုတွေဖြစ်နေတယ်ဆိုတော့ဒီအတွက်ကိုကျွန်တော်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်ဒါအတက်နိုင်နေမြတာလှုပ်ချင်တယ်ပေါ့နော
်နိုင်ငံရေးသမားတွေရဲ့အမားအမှန်တွေကိုသတင်းသမားတအုပ်အဖြစ်ဝေဖန်ထောက်ပြနေရင်ကနောက်ဆုံးနိုင်ငံလောကထဲကိုခြေဆုံးပြည့်ဝင်ခဲ့တဲ့သူပါဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်သူလှုပ်ချင်တာတွေဘာမှဖြစ်မလာခဲ့ပါဘူး
။ပုပ္ပလလေးပြောရရင်တော့ဗျာကျွန်တော်တို့ကငယ်လေးငယ်တော့ပြောရမယ်။အဲ့လိုစစ်တပ်ရဲ့ဒီလိုတက်ဖြတ်ရက်စက်မှုတွေကမမြင်ခဲ့ဘူး။မမြင်ခဲ့ဘူးလို့ပြောလို့ရတယ်။ဒါပေမဲ့ဒီတမိုင်းနေတဲ့မှာတော့ကျွန်တော်တို့တွေဖတ်ဖူးတယ်ပေါ့နော်။အရင်တော့ကစစ်ဖြစ်တယ်ဆိုတာလည်းပဲဒါလက်နက်ကင်တက်ချင်းပေါ့နော်။နှစ်ဦးနှစ်ဖက်ဖြစ်ကြတယ်ဆိုတာတော့ပဲအမြင်ရှိတာ။ဒီလိုလက်နက်ကင်ဖို့ဆိုတာလည်းပဲပြောရတာဒီစစ်တပ်ကတွန်းပို့ခဲ့တာပဲသူတို့ကတော့ဒါစောစောစီးကလေးနဲ့ဒါနိုင်ငံရေးနည်းလမ်းနဲ့ရှင်းဖို့ပေါ့ဤရွယ်ချက်ရှိခဲ့လေဆိုတော့ကျွန်တော်တို့ဒီအခြေအနေထိလည်းရောက်လာစရာမလိုဘူးပေါ့သူတို့ရဲ့ရုပ်မာရန်ကားမှုတွေရက်ဆက်မှုတွေကြောင့်ပို့တာဒီနေ့လိုဖြစ်လာရတယ်ပေါ့ဗျာ
ကိုအောင်ဟိမင်းဟာအခုတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာအလုပ်လုပ်နေပါတယ်အာဏာသိမ်းပြီးတဲ့နောက်ကိုအောင်ဟိမင်းရဲ့ဖားကန့်ကနေအိမ်ကိုစစ်ကောင်စီနဲ့ပြူစောတိတပ်ဖွဲ့ဝင်တွေလာရောက်ဖျက်ဆီးခဲ့ပါတယ်။သူ့ရဲ့မိသားစုဝင်တွေလည်းအခုပုန်းရှောင်နေရတာပါ။ငငယ်ရွယ်နဲ့နိုင်ငံလောကထဲဝင်ခဲ့မိတာအတွက်ဘယ်တော့မှနောင်တမရဘူးလို့လည်းသူကဆိုပါတယ်
။ဒါကျွန်တော်ပါတီရဲ့စာဝင်ခါစားအရွယ်ဆိုဟိုကကိုမင်းကိုနိုင်တို့တွေထောင်ကထွက်လာခါစားတို့ဘာလို့ပေါ့ဗျာထားပါတော့။ဆိုတော့အဲ့လိုကိုရှစ်မှာထောင်ထွက်တယ်ပဲမြင်ခဲ့ရတာပါ။ဟိုကိုလည်းတို့လိုလုံနိုင်တလားပေါ့နော်။ထောင်ထဲတွေရောဝင်နိုင်မလားဆိုတဲ့အတွေးကိုအဲ့ကလေးနဲ့တွေးခဲ့ဘူးတယ်ဆိုတော့အဲ့လိုလုံနိုင်တယ်လို့ကိုကိုကိုထင်လို့ပေါ့ယုံကြည်လို့ပေါ့နော်အဲဒီပါတီနိုင်ငံရေးတဲကိုဝင်ခဲ့တာဖြစ်တယ
်ဖားကန့်ဟာအာဏာသိမ်းကြီးကတည်းကဆက်အာဏာဆန့်ကျင်ရေးနေ့တိုင်းလမ်းမပေါ်ထွက်ဆန္ဒပြတဲ့ဒေသတစ်ခုဖြစ်ပါတယ်ဒီဒေသကိုစစ်ကောင်စီကအင်တာနက်လိုင်းတွေပိတ်ထားပါတယ်
ဒီပဒစစ်တာ
ဒီပဒစစ်တာတကောစစ်တာ
မဒေစစ်တာဒီပဒတော့ဘူဝဘူဝလ
ေးအတိတ်မကြာသေးခင်ကပဲကျွန်တော်တို့အနံ့ပါပေါ့နော်အနံ့ပါတော့ဒါလေရင်နဲ့ပုံချဲတိုက်ခိုက်ခဲ့တယ်ရုပ်မာမှုတွေကတော့ဒါတခြားဒေသတွေမှာကျူးလွန်နေတယ်လို့ပဲဖက်ကတ်မှာလည်းပဲကျူးလွန်နေကျွန်တော်တို့ဆယ်စင်းကြီးရွာပေါ့ဗျာဒါဆိုလည်းတိတ်မကြာသေးဘူးကျွန်တော်တို့မီးရှို့ဖျက်ဆီးခဲ့တယ်မီးရှို့တယ်ပေါ့နော်ရွာကိုမီးရှို့တယ်ပြီးတော့အဲ့မှာလူတက်တာတွေလုပ်ခဲ့တယ်ပေါ့ပြီးတော့ဒီဆန္ဒပြတဲ့ရွာတွေဆိုရင်လည်းပဲဒါအခုနောက်ပိုင်းကျတော့အဲ့လိုဖန်ဆီးတာထက်ကိုတို့တို့ရဲ့ viewer ကောင်ကနေပြီးမှလက်နက်ကြီးနဲ့လမ်းပစ်တဲ့လုပ်ရည်တွေလုပ်တယ်
။ဒါအခုလက်ရှိဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီလွတ်တော်လည်းမရှိတော့ဘူးဆိုတော့လူငယ်တယောက်အနေနဲ့ကိုယ့်ရဲ့ဘဝတက်လန့်အတွက်ဘယ်လိုမျှော်လင့်ထားလဲခင်ဗျ။
ကျွန်တော်တို့လုပ်ချင်တဲ့ဟာတွေအကုန်လုံးကဒီဆရာနာရှင်ပြုတ်ကြမှာပဲဖြစ်မယ်ပေါ့နော်ဖြစ်မယ်ဆိုတော့ဒီမင်းအွန်လိုင်းကိုကြော်ပြီးတော့ကျွန်တော်တို့အဲတွေးလို့မရဘူးဖြစ်နေတယ်ဆိုတော့ကျွန်တော်တို့စိတ်တွေကိုတော့လောလောဆယ်သူပြုတ်ကြရေးမှာပဲစူးစီးထားရတယ
်ကိုအောင်ဟိမင်းတို့ဝင်ပြိုင်ခဲ့တဲ့2020ရွေးကောက်ပွဲဟာအခုဆိုလို့ရှိရင်နှစ်နှစ်ပြည့်သွားပါပြီဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပေါင်ပြိုကမ်းပြိုနိုင်ခဲ့ပါတယ်တရားမျှတတဲ့ရွေးကောက်ပွဲလို့လည်းနိုင်ငံတကာကသတ်မှတ်ခဲ့တာပါ ဒါပေမဲ့ဘိုးเจ้าမှုကြီးမင်းအောင်လှိုင်ကတော့ဒီရွှေကောက်ပွဲကိုအကြောင်းပြဆွတ်ဆွဲအာနာသိန်းခဲ့ပါတယ်အာနာသိန်းမှုကိုလက်နက်ကင်ပြန်တွန်းလှန်ရင်းနဲ့မြန်မာနိုင်ငံကလူငယ်တွေဟာအသက်ဒီပြရဘဝတွေပြရရနဲ့မရည်ရတဲ့အနာဂတ်တွေကိုဖျက်ဆီးကြရတာဖြစ်ပါတယ်ခင်ဗျာ